ဦးကြီးမင်းခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးကြတာကတော့မြန်မာနိုင်ငံရဲ့မြို့ပြငင်းမြို့ပြပြရေးတရားဥပဒေစိုးမိုးရေးကိစ္စဖြစ်ပါတယ်။အခုကျွန်တော်သတင်းတွေကြားနေရတာရန်ကုန်မြို့လည်းကောင်းမှာပဲစက်ဖြတ်လူရက်တာတွေအင်ကိုဖောက်ထွင်းဝင်ပြီးတော့စက်ဖြတ်သွားတယ်ပစ္စည်းတွေလုသွားတယ်ဆိုတာတွေသတင်းတွေကြားနေရပါတယ်။ဒါနိုင်ငံရေးအရာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အမျိုးသားစက်ဖြတ်တဲ့ကိစ္စအပြင်ပေါ့လေဒီတာမန်ခုဆိုလူရက်မှုတွေဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပါတယ်။ဆိုတော့အခုမြန်မာနိုင်ငံရဲ့နေမပြပြမှုတရားဥပဒေစိုးမိုးမှုအခြေအနေဘယ်လိုရှိပါလဲအကြံပြင်းရင်အကျဉ်းညုံလေးပြောပြပါခင်ဗျာအ
ဲကျွန်တော်ကတော့ဗျာစိုးရိမ်တာတစ်ခုရှိတယ်ပေါ့2021မှာအာဏာသိမ်းပြီးတော့ဆန္ဒတွေပြကြတယ်အဲ့ဒီမှာအဲ့လိုဆန္ဒပြကောင်းလားဆိုပြီးပြစ်တတ်တယ်အဆင်နောက်မှာအကြမ်းဖက်တာတွေစစ်တပ်ကနေပြီးရိုက်တာနှက်တာနော်အိမ်ဒီဝင်းရှာတာတွေအဲ့ဒါတွေလုပ်တဲ့အပြင်အဆိုးဆုံးကတော့ကိုဗစ်ကိုပြစ်ထားလိုက်တာပဲ။သေချာဆေးရည်လည်းဝယ်လို့မရဘူး။အောက်ဆီဂျင်လည်းရှားမရဘူး။ရှိတဲ့အောက်ဆီဂျင်တွေလည်းအကုန်ကြီးသွားတယ်တာ။အဲ့တော့ပြောချင်တာအဲ့ဒီမှာတနေ့ကိုလူ2000ကျော်သေတယ်။အဲ့တော့လက်စားချီတာပေါ့။မင်းတို့လောက်ရအောင်ကသေချာกว่าအဲ့ဆိုပြီးတော့အဲ့လိုသဘောမျိုးကိုလည်းခုတစ်ခါတုံးလာပြန်ပြီလား။ငါတို့ကတလောက်တော့ပြော PDF တိုက်တိုက်မင်းတို့ကအဝါအားပေးငါတို့မျိုးစုံနဲ့လို့ငါတို့ကလည်းငါတို့နိုင်တဲ့ဘက်ကနေမင်းတို့အကာအကွယ်မပေးဘူးကွာမင်းတို့ပြည်သူလူထုဆိုတဲ့လူတွေအကာအကွယ်မပေးဘူးကဲမင်းတို့ဘာတတ်နိုင်လဲပြောအဲ့လိုလက်စားချီတဲ့သဘောမျိုးဖြစ်မှာတော့ကျွန်တော်အလွန်စိုးရိမ်နေဗျာအဲ့ဒါကြီးတော့ကျွန်တော်ပထမပနာမလေးပြောချင်ပါန
ော်ဒါပေမဲ့အဲ့လိုသူတို့နိုင်ငံရေးအဖြစ်အဲ့လိုလက်စားချီရလောက်ပြည်သူရဲ့တပ်ဖွဲ့လေပြည်သူရဲ့တပ်ဖွဲ့ကိုသူကတိုက်ရိုက်ညွန်ကြားထားတာရောမင်းတို့မလိုက်နဲ့မလုံနဲ့ဒီဟာကိုပြစ်ထားလိုက်လို့ပြောလို့ရပါမလားပြည်သူရဲ့တပ်ဖွဲ့ကတာဝန်စီစီနဲ့လှုပ်ဆောင်မှုမသိဘူးလား
အဲ့ဒါကညွန်ကြားစရာမလိုဘူးဗျခေါင်းတော်ညိမ့်စိတ်တော်တိထွားလို့အလိုလိုတိနေတာပေါ့သူတို့ဘာပဲစစ်တပ်ကလူလားလဲဆိုဒီနိုင်ငံရေးရစစချီတာတွေ PDF တွေမိနေရှုပ်ပြောတုတ်တာတွေကချင်လိုဟာမျိုးတွေမှာဘုံကျဲပစ်ထားပြောရခိုင်မှာဆိုလဲအထီးတိုင်းပဲအဲ့ဒီပုံမှာအာဝန်စိုက်နေပြီးတော့ရှိသမျှတက်တည်ရဲတွေအကုန်လုံးအင်အားတွေအဲ့ဒီမှာအကုန်သွားတဲ့အခါကျတော့ဒီမှာပစ်ထားသလိုဖြစ်တဲ့အခါကျတော့ဘသူ့ကိုမှအရေးယူတာမရှိဘူးဗျာ
โอเค
အဲမင်းတို့ရှိတဲ့အနေမြေမှာဒီလိုလေးဖြစ်တယ်မင်းတို့မှလည်းတာဝန်ရှိတယ်မင်းတို့ဒိုင်းနဲ့ပတ်သက်လို့အရေးယူမှုတစုံတရာလုံးဝမရှိဘူးကွာ
ဆိုတော့နောက်တစ်ခုကျွန်တော်ဒီခါမှာတစ်ဆက်တည်းမေးဖို့သတိရလာတာကတချို့ကထောက်ပြရတယ်ထောင်ကနေပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုမလွတ်ဘူးလူချင်းကြံတန်ခွဲဆိုပြီးတော့ဒီရာဇဝတ်သားတွေကိုလွတ်တယ်ဆိုပြီးတော့ပြောကြတယ်ဒါကိုလည်းပဲတချို့ကတမင်တကာနိုင်ငံရေးချက်လို့ထည့်ပြောကြတယ်ဒါကသာမန်လူတွေပြောတာဦးကြီးမင်းကဥပဒေပညာရှင်စိနေကြီးတူဦးအနေနဲ့ဘယ်လိုမြင်ပါလဲအဲ့ရာဇဝသားတွေကိုလူချင်းချင်းသာဝင်မှာလွတ်တယ်ဆိုတဲ့ကိစ္စကိုကံကွယ်စရာရှိပါသလားလူမှုရေးအရာကျူးစွာသလားတခုခုမှတ်ချက်ပေးပါခင်ဗျာ
အတူကဒီလိုပြဟိုတလောတော့အင်တာဗျူးတစ်ခုမှာထောင်ကူကြီးဥက္ကမောင်ကြီးကသူတရားလွတ်တော်ရှေ့နေတယ်ပေါ့လေကျွန်တော်လည်းကလုံးကြီးဒီပါသူပြောတဲ့သဘောကတော့ဒီအကျဉ်းသားတွေကိုလွတ်တာတဲ့ဒီထောင်ဒီမှာတိတ်လူတွေများတဲ့ကောင်ကလည်းလုံးစင်မယ်တော်မူရေးစေဝါမှုတွေတောင်းတအသေးဖွဲမှုတွေဒါမလို့အဲ့လိုလွတ်တဲ့တည်းမှာစနစ်တကျလွတ်ရတယ်သူတို့ထောင်ဘူးဝါကြီးကနေမလွတ်အောင်ထောင်ဘေးကနေပြီးတော့လွတ်ပြီးတော့ရင်သူတို့ကိုတောင်းကြောင်းရာဆွေးတွေကိုလိုက်ပြီးတော့အဲ့သက်ဆိုင်ရဲစခန်းတွေကိုအကြောင်းတစ်ခါလဲကြားထားလိုက်ရတယ်မင်းတို့ဟိုက်လူတို့ဟိုက်လူတို့လွတ်လိုက်ပြီးအဲ့လူတွေနဲ့ပတ်သက်လို့ဟလာတည်င်းကိုဘယ်လိုပို့ရမလဲဘယ်လိုစောင့်ကြည့်ရမလဲဆိုတဲ့ဥစ္စာတစ်ခါလဲပါတာအခုအဲ့ဒီလမ်းညွန်ချက်တွေမပါဘဲနဲ့ဘေးကနေလွတ်ပြီးတော့သွားတော့ပွားလို့လွတ်လိုက်လို့ကြောင့်ရာဇဝမှုတွေပိုများစီတယ်တကယ်ကြတော့တွတ်တာလုံးလုံးကြီးကြတယ်သို့တော့လွတ်ပုံလွတ်နည်းနဲ့နောက်ကလုံထုံလွတ်နည်းနဲ့မလိုက်နာတာလိုက်နာအောင်မလုပ်တာအပြစ်ရှိတယ်လို့ဥက္ကမောင်မြန်တော့အဲ့လိုပြောတယ်ကြောင့်သူထောင်မှုကြီးဘဝလာတော့ဒါတော့ကျွန်တော်တော်တော်လေးအစကတော့ကျွန်တော်တို့တော့တမင်သက်သက်ကိုအစိုးရအစိုးပေါ်အောင်လုပ်တယ်တမင်သက်သက်လုပ်နေတယ်လို့ဆိုတဲ့အမြင်ကတော့နည်းနည်းယော့သွားတယ်သို့တော့သူပြောလိုက်တဲ့အခါကျတော့အာမနောက်ွယ်နောက်ွယ်ကလိုက်ရပဲ supporting ပေါ့ဟာမလုပ်ဘူးတဲ့ဆိုတဲ့အခါကျတော့အဲ့စုဘမှုတွေဖြစ်စီရအားပေးလို့ဖြစ်သွားတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့နောက်တစ်ခုကလူတွေမှာဆိုရပ်တဲ့ရဇဝပြမှုတွေကျူးလွန်တဲ့ကိစ္စတွေပါတော့ရေးကြတယ်လူတွေဟာစီးပွားရေးအဖြစ်ငပြလာတဲ့အတွက်ကြောင့်ခိုးဆိုးလူရတဲ့လူတွေလည်းများလာတယ်ဆိုတော့စီးပွားရေးကျဆင်းနေမှုလည်းပဲထောက်ပြကြတယ်ဆိုတော့အဲ့ကိစ္စကဘယ်လိုမြင်ပါလဲဟုတ်ပါသလားအဲ့ဒါ
တို့ရစီမွားကြီးပြစ်တယ်ဆိုပေမဲ့လို့ထိရောက်တဲ့အရေးအမှုရှိလို့ဘလို့အောင်လုပ်ရတော့ဆိုရင်ဗျာခင်ဗျာလိုက်ပြီးအလကားနေလှူလိုက်တတ်တယ်ပါနော်အခုတော့နည်းနည်းတတ်စာတော့ပြုတ်ပြီပေါ့ဗျာ ဘာလို့ဆိုရင်ကိုဆိုနိုင်တယ်နဲ့ခုနကလူသားသမားမရင်းသမားတွေကိုကြိုးပေးတာမရှိဘူးဗျ။အေးအေးနောက်ပိုင်းကစပြီးတော့နော်။အခုထိမရှိဘူး။နိုင်ငံရေးသမားဥစားကြိုးပေးတာ။အဲ့တော့ကိုဆိုနိုင်တယ်ကသိနေတယ်။သူတို့မတတ်ဘူးဆိုတာသိပြီတော့။ဒါလည်းကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပေါ့။လူသားမှုသုံးခါဖြစ်တာတင်းမြင့်ရကူပဲတော့မတင်မချင်းဒေဗင်ကြိုးဝင်းစားတတ်စီလို့တရားရောအမိန့်ချပြီးတော့15မိနစ်လွတ်မှာပဲသူကသူ့ကိုထုတ်လိုက်တာသူ့အမေကစောင့်နေတယ်သူ့မျိုးပြောတယ်အမေကျွန်တော်မကြခင်ပြန်လာမှာပါလို့ပြောအဲ့လောက်အတင်ရဲတာပေါ့ဗျအခုလည်းတင်းမြင့်တော့ပိုပဲထောင်မင်းသားတွေပေါ့ဗျာကြည်လင်းတို့တွေထောင်မင်းသားတွေပေါ့အဲအဲ့လိုရှိတယ
်ဟုတ်ကဲ့အဲ့တော့တရားစီရင်ရေးရပါဒီကိစ္စကိုဘာမှတိတိယောက်အရေးမယူနိုင်ဘူးငါအဲ့လိုပြောရလောက်အောင်တစ်ခါတော့မှရော်ရဲနေပြီလားအဲ့တော့
အဲ့လူတွေကခင်ဗျာထောင်ထဲမှာကိုတွင်ကျဲနေတာကျွန်တော်ကထောင်ထဲကထွက်လာတဲ့လူတွေကိုမေးကြည့်တဲ့အခါမှာသူတို့အကြမ်းကြောက်နေရတယ်သူတို့ကအရင်ဩစာရှိပဲဆိုတယ်ဗျာသူတို့ကအချိန်မီတက်ပြနေနေတယ်အဲ့လိုရှိတယ်အဲ့တော့ပြောချင်တာတော့တရားစီရင်ကစစ်အုပ်ချုပ်ရေးအောက်ကိုရောက်တာဒီစစ်တပ်အောက်ရောက်တာတရားစီရင်အမိခံပဲရှိတာပဲနော်အဲ့တော့မလို့မျောလင်းချက်မရှိဘူးဆိုတဲ့နေရာမှာအကြောင်းပဲပြောတာပေါ့အဲ့တော့နောက်တစ်ခုကအချုပ်ပြန်ပြောခင်ဗျာပြောတဲ့ဟာပြောမနေ့တနေ့မှာဘာဖြစ်သွားလဲဆိုတော့ပါစကောမှလူ6ယောက်ကတက်လာပလေကလုံကြီးတွေကောင်းမွန်ဝစ်စားထားပြီးတော့တက်လာပြီးတော့တယ်လီဖုန်းနဲ့ပတ်သက်တယ်ယူသွားပြီးတော့တန်လိုက်မှတ်တိုင်ပါရှင်းရဲစကားကိုမောင်းပါလို့ဘယ်သူမှမတောင်းဆိုကြဘူးကာသမားလည်းပဲသူမှတ်တိုင်ရက်ဆက်သွားရက်သွားတယ်ရဲစကားလည်းမောင်းအောင်ဘူးကာသမားအဲ့တော့ပြောရင်ကပါစကောမှတက်ပြီးတော့ဝစ်ကောင်းစားလာတယ်ငါတိုက်တယ်ဆိုတာငါလိုတော့မဟုတ်ဘူးနောက်တစ်ချက်ကပါလဲဆိုတော့ဘင်လာတောင်ကျွန်းမန္တလေးလမ်းတို့ဆီယာလီမြေကတက်သွားလာဆိုလို့ရှိအသေးစိတ်ထုတ်ပြရမယ်အခုအသေးစိတ်မထုတ်ပြဘူးအဲ့တော့ကဒီပပဲတန်းလိုဟာမျိုးအလား26လမ်းလိုဟာမျိုးကအလားဝင်ပြီးအလှူရွာတယ်အမတန်လူစီကားတဲ့နေရာတွေကြာအဲဒါတွေကအဲထိထိရောက်ရောက်ပေါ့ဗျလက်နာရှင်နေမောကဒီလုတ်ပြရမယ်ဆိုရင်လက်နာမပေါ်ပြရမယ်ဖန်တာရတော့မယ်အခု PDF တယောက်မိပြီဆိုဇလိလာရှင်နေမောပွဲပါ MRDB တို့ပြောပါဒီလိုမှာထက်ဒါမှမဟုတ်အဲ့ဒီလူမျိုးတွေပတ်သက်လို့ဘာတည်းအဲအဲ့ဒီဟာကိုနှိုက်ကကိုရာဇဝမှုကိုဘာနှိမ်နေနေတယ်ထိရောက်စွာလုံနေတယ်အများပြည်သူသိအောင်ကြောက်လန့်အောင်တော့ဘုပြက်ကွက်နေတာသဘောယူမှဟုတ်ကဲ့လား
ဟုတ်ကဲ့
ဒါလည်းမြေကွန်းထုတ်เสียတော့ရှိတာပေါ့ဗျာ
ဟုတ်ကဲ့နိုင်ငံရေးနဲ့ဆက်ဆက်လာပါပြီဆိုတော့သူတို့က2023ဩဂုတ်လမှာရွေးကောက်ပွဲကျင်းပမယ်ဆိုတော့ရွေးကောက်ပွဲကျင်းပဖို့အတွက်ဒီရာဇဝတ်မှုတွေကင်းချင်းပြီးတော့မြို့ပြညီမို့ပြပြရေးအများပြည်သူညီမို့ပြပြမှုကတရားဥပဒေစိုးမိုးမှုကအတိတ်ကမကြဘူးလားဆိုတော့သူတို့ဒီလိုလှုပ်စေခြင်းတဲ့သဘောထားရှိနေရင်သူတို့ရွေးကောက်ပွဲအတွက်ဒါနာမည်မပြတ်နိုင်ဘူးလားရွေးကောက်ပွဲဖြစ်လာမဲ့အခြေအနေကိုအနှံ့အပြားမဖြစ်နိုင်ဘူးလားဆိုတာလည်းစဉ်းစားစရာဖြစ်နေတာပေါ့နော်သူတို့အဲ့ဒါကိုမတွေ့ဘူးလားရောရွေးကောက်ပွဲအတွက်ဒါအတားအဆီးပဲဆိုတာကို
အာခမရပြည်တွင်းကိုလောက်ကတော့ဗျာပြင်းနေပြင်းနေရည်စရာပဲပြည်ပတော်မှာပဲကုလသမဂ္ဂကိုခမရလှန့်ကန့်ကွဲကုလသမဂ္ဂကိုတရားမဝင်ဘူးပြောလို့ပြောအေးစီယံကိုအော်မခန့်လို့အဲ့တော့ပြောချင်တာကတော့သူတို့လုံချင်တဲ့ဟာကိုစစ်တပ်ပြီးပြီးပေါ့စစ်တိုက်သူတို့တိုက်တာဒီတောင်ကုန်းကိုရအောင်သိမ်းမယ်ဆိုလို့ရှိရင်ခင်ဗျာဘာတွေဖြစ်သွားပြောပြအဲ့တောင်ကုန်းရောက်ဝယ်အရေးကြီးတယ်ခင်ဗျာကျန်တဲ့လာမပြောနဲ့ဒါပဲဒီတောင်ကုန်းရဖို့အဲ့ဒီဟာတစ်ခုပဲသူတို့သိဒါကြောင့်မလို့ခါရွေးကောက်ပွဲရတယ်မဖြစ်ဖြစ်အောင်လုပ်မှာဘလို့နည်းနဲ့ဖြစ်မလဲဆိုတာကိုခင်ဗျာကျွန်တော်ပြောပထမဆုံးတည့်ရစ်ကိုလုပ်ရတဲ့မျိုးကြီးစီမှာလုပ်မယ်အင်အားပြည့်တယ်လုပ်မယ်မလုပ်တဲ့ကန့်လန့်ကန့်လန့်ကောင်းတယ်ခေါ်မတ်ပြစ်ပဲအဲ့တော့တခါဒုတိယအရင်မှာအဲ့ဒီအင်အားစုတွေကိုတခါခေါ်သွားပြီးတော့ဒုတိယအရင်မှာလုပ်မယ်အဲ့ဒီမှာနှစ်ရက်လောက်လုပ်လိုက်တဲ့ခါမှာအစိုးရဖွဲ့တယ်ဖြစ်တဲ့နီးနယ်လုပ်ပြီးတော့အများအတိမပြုတ်ပြုတ်မပြုတ်ပြုတ်တရုတ်နဲ့ရုရှားနဲ့အာဆီယံနိုင်ငံတွေကတော့သူ့ပဲပါလဲသူကတော့ပြုတ်မှာပဲကမ္ဘာကြီးမှာလည်းချို့ဒီမိုကရေစီဆိုတာရွေးကောက်ပွဲနဲ့လုပ်တယ်ဆိုရင်ပြီးရောဆိုတာရွေးကောက်ပွဲကဘလို့ရွေးကောက်ပွဲလဲဆိုတဲ့ဥစ္စာတည်းအဲ့လောက်တိမလိုက်တော့ကန့်လန့်တိုက်မယ်လူတွေကလည်းဟိုဘက်ကတော့ဆိုတာရှိတာပေါ့ဗျသူတို့ကသူတို့မှာအင်အားနဲ့အားနဲ့အီရန်နဲ့ဗင်နီဇူလာတို့အဲ့တော့မလို့သူတို့ကရွေးကောက်ပွဲအတွက်ကတော့လုံးဝပူပန်းနေမှာမဟုတ်ဘူးဆိုတာကိုခင်ဗျာကျွန်တော်အတိအလင်းပြောတယ်ဗျာ
အဲ့တော့ဘယ်လောက်ထိအဆိုးဆုံးကိုမျှော်လင့်ရမလဲခင်ဗျာပြည်သူတွေအနေနဲ
့အဆိုးဆုံးကတော့လီဘီယာပဲကျွန်တော်တို့လီဘီယာဖြစ်မှာစီးရီးယားလွန်ဖြစ်ဘာလို့စီးရီးယားကဘာလို့အင်အားကြီးနိုင်ငံကြီးရဲ့တက်တရားအိုက်ထဲဝင်နေတာကျွန်တော်တို့နိုင်ငံကတော့အဲ့လိုအင်အားကြီးနိုင်ငံတက်တရားဝင်မနေတော့ကျွန်တော်ကဒုတိယလေပြားဖြစ်မှာ
ဟုတ်ကဲ့အဲ့ဒါအဆိုးဆုံး worst case scenario ပေါ့လေအကောင်းဆုံးလည်းမျှော်လင့်ကြည့်ပါဦးဗျာ the best case scenario ဘယ်လိုဖြစ်လာနိုင်လဲဗျာ
အကောင်းဆုံးမျှော်လင့်နိုင်တာတော့အနည်းဆုံးဖြစ်နေလို့ပြောရမှာတော့အာနာတယ်အဲ့ဒါကတော့လွမြောက်ရစ်တဲ့တယ်မြည်ဒီများများဖြစ်လာပြီးတော့အဲ့ဒီလစ်တော့တဲ့တယ်မြည်တိုးချဲ့သွားခြင်းအဖြစ်ကျွန်တော်တို့ကဒါ အားလုံးကိုလွတ်မြောက်သွားမှာပေါ့သို့တော့အဲ့ဒါရဲ့ဖြစ်နိုင်ခြေရကိုင်းတော့တော့ကျွန်တော်လည်းမပြောတတ်ဘူးဗျာဒါလွတ်မြောက်နေမြေတွေဖြစ်လာပြီးတော့ညို့မှုကအဓိကပဲအဲ့ဒါမှာတော့တော်တော်ကြီးကိုပြောလင်းလို့လည်းရတယ်ကြာညောင်းနိုင်တာလည်းရှိတယ်ပေါ့အဲ့ဒီကမှတပါဒီဘက်ကထွက်လာမှရှိဘူး